ရန်ကုန်မြို့မှာအခုရပိုင်ပေါက်ကွဲမှုအသေးစားတွေဖြစ်နေတာမှာဒီကနေ့ဗဟန်းမြို့နယ်ရဲ့ပေါက်ကွဲစီတဲ့ပစ္စည်းတွေ့တာကြောင့်လူမျိုးရေးအာဏာပိုင်တွေကထိ ंछ ုပ်ပေါက်ကွဲခဲ့ပါတယ်။ထိခိုက်ဒဏ်ရာရသူမရှိပေမဲ့မတင်ကားသူလူငယ်တချို့ဖမ်းဆီးခံခဲ့ရပါတယ်။ဒီလိုအခြေအနေတွေကြောင့်လူမျိုးရေးတင်းကျပ်နေတဲ့အခြေအနေတွေနဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေတဲ့အကြောင်းကိုမဆုမွန်ကပြောပြပေးပါမယ်ခင်ဗျာ
။စစ်တပ်နဲ့ရဲလုံခြုံရေးတွေနေရာအနက်မှာတွေ့နေရတဲ့ရန်ကုန်မြို့မှာဒီကနေ့မနက်ပိုင်းတုန်းကအသေးစားပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။မနက်7နာရီဝန်းကျင်လောက်မှာဗဟန်းမြို့နယ်ဘိုးစိမ်မှန်ရက်ကွက်နားမှာပေါက်ကွဲစီတဲ့ပစ္စည်းတွေ့လို့လုံခြုံရေးတွေကထိန်းချုပ်ဖောက်ခွဲခဲ့တယ်လို့အဲ့ဒီနားမှာနေသူတယောက်က VOA ကိုပြောပြပါတယ်။လူထိခိုက်မှုမရှိပေမဲ့ပေါက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီအနီးနားမှာရှိနေတဲ့လူငယ်တချို့ကိုမတင်ပါလို့တပ်တွေကဖမ်းဆီးသွားခဲ့ပါတယ်
။ဘိုးစိမ်မှန်လမ်းထဲကလမ်းလေးကွာဆုံနေနေရမှာပေါက်တဲ့ရွှေကံကောလက်ဖြစ်ဆိုင်ရှိမှာပေါက်တာ။ပေါက်တော့အရွှေကံကောင်သိရဆိုင်ရဲ့ရှေ့မှာပေါက်တဲ့အချိန်မှာပဲအရွှေကံကောင်လက်ဖက်ဆိုင်ရဲ့ပေးနာမှာတူရင်ဆိုတဲ့အလူမီနီယံဆိုင်ရှိတယ်။အဲ့ဒီကခလေးကိုခေါ်ရတယ်လို့ကြားတယ်။ယောက်ျားလေး၄ယောက်မိန်းကလေး၁ယောက်ဖမ်းခံရတယ်လို့ကြားတယ်။ပြန်လို့ဘယ်တော့မသိသေးဘူးပေါ့နော်။အဲ့ဒီပေါက်တဲ့နေရာကအလကကျောင်းရဲ့မဝတ္တရုံရဲ့ညဆောင်ထိုးလိုက်တယ်။သူကပတ်ကမဟုတ်ဘူးရှာတွေ့တာ။ရှာတွေ့တာကိုတိုင်းရင်နဲ့ဖုံပြီးသူတို့ပေါက်လိုက်တယ်လို့ပြောတယ်။ဦးချမောင်ကတော့မှာဆိုလမ်းလေကျွန်းမောင်ကိုထိုင်ပြီးတော့လေလမ်းမောင်ကအေးလို့ခဲလုံးနဲ့ကိုစိတ်ပြင်းနေပြီလို့အလိုသူတို့စိတ်မကျေနပ်မနဲ့မချင်းကိုထိုက်ထူလာ။အဲ့ဒါမျိုးတွေလည်းဖြစ်တယ်။မောင်စီမှာနှစ်ရက်ချ၊၃ရက်ချလောက်အဲ့လိုဖြစ်တယ
်။ဒဂုံမျိုးပြည်မြောက်ပိုင်းမျိုးနယ်38ရက်ကွက်အုတ်ထုတ်ရည်မှုရုံးပါလေ။မနက်10နာရီဝင်းကျင်လောက်ကပောက်ကွဲမှုဖြစ်ခဲ့ပါတယ်။စစ်တပ်နဲ့ရဲတွေရောက်လာတဲ့အချိန်မှာတော့အဲ့ဒီအနီးဝင်းကျင်မှာနေထိုင်တဲ့သူတွေကိုစဲဆိုချင်းချောက်တာတွေရှိခဲ့တယ်လို့ဒေတာခန်တူကပြောပြပါတယ်
။လူတိကျမှုတော့မကြပါဘူး။မနက်ပိုင်းအစောခဏဖြုတ်သွားတယ်ပေါ့ခင်ဗျာ။အဲ့လိုမျိုးဖြစ်ပြီးဆိုတော့တို့ရဲ့အချင်းစရိုက်ကတော့ဟိုပေါက်တီပေါက်မိုးဝထောင်ပေါက်ဟိုဆွဲတီဆွဲအဲ့လိုလေးပဲရှိမှာပါ
။ရန်ကုန်မြို့ရဲကလူနေရပ်ကွက်အနီးနားမှာစစ်ကောင်စီတပ်တွေတပ်စခန်းချထားတာလမ်းပေါ်တွားနေတဲ့လူတွေရင်းတွေကိုတားဆီးဆစ်ဆစ်နေတာကြောင့်လူအသွားလာနေပါနေချိန်မှာပဲအခုလိုအသေးစားပေါက်ကွဲမှုတွေဖြစ်နေတာပါ။ဧပြီလ18ရက်နေ့တုန်းကလည်းရန်ကြီးမြို့နယ်တွေကအထွေထွေအုပ်ချုပ်ရေးမှုရုံမှာပောက်ကွဲမှုဖြစ်ခဲ့လို့အဲ့ဒီမှာတက်ဆွဲထားတဲ့အထက်ကဒုအရာခံဘူတယောက်သေဆုံးခဲ့ပါတယ်။ခုလိုပောက်ကွဲမှုတွေကဘသူလက်ချက်လဲဆိုတာကိုတော့တိတိကျကျမသိရပါဘူး။ဒီလိုအခြေအနေတွေကြောင့်တချို့မြို့နယ်တွေမှာလုံခြုံရေးကအတော်လေးကိုတင်းကျပ်နေပါတယ်။ဒါပေမဲ့ဆရာနာတိမ်မှုစန့်ကျင်ဆန္ဒပြသူတွေကိုတော့လူထုကကြားတဲ့နည်းနဲ့ဆက်ပြီးလုပ်နေကြပါတယ်။နာဆာကဆေးအုပ်ချုပ်ရေးကောင်စီကိုဖိတ်ကြားထားတဲ့အာဆီယံထိပ်သီးစည်းဝေးပွဲတွေအင်ဒိုနီးရှားနိုင်ငံမှာရပ်ပိုင်းတွင်ကျင်းပဖို့ရှိနေချိန်မှာပဲအာဆီယံကိုစန့်ကျင်ဆန္ဒပြမှုတွေဒီကနေ့ရှိခဲ့ပါတယ်။တွေးဆွနေတဲ့လက်တွေကိုမကန့်ပါနဲ့တပ်ဖြတ်မှုတွေကိုအားမပေးပါနဲ့ပြည်သူတွေရဲ့ရွေးချယ်မှုကိုလေးစားပါဆိုတဲ့စာသားတွေပါတဲ့ဂတ်ထူဆိုင်ပုတ်တွေကိုကင်ဆောင်ဆန္ဒပြကြသလိုအဲ့ဒီဂတ်ထူပြားတွေကိုလည်းလမ်းမကြီးထံမှာဖြန့်ခင်းပြီးတော့ဆိုင်မြို့နယ်ထဲမှာလူလူကဆန္ဒပြခဲ့ကြပါတယ်။ဒီစီလိုညာ၈နာရီရောက်တိုင်းမှာတံမုံတီးပြီးတော့အာနာရှင်စနစ်ကိုလက်မခံတဲ့ဆက်ကျင်လှုပ်ရှားမှုတွေကိုလည်းရန်ကုန်မြို့သူမြို့သားတွေဆက်ပြီးတော့လုပ်နေကြပါတယ်။ဒီလိုတံမုံတီးရတဲ့တွေကိုကင်မုံဆောင်ပြီးတော့ဖန်တာလက်နက်ကင်အင်အားသုံးချင်းချောက်တားဆီးတာတွေလည်းရှိနေပါတယ်လို့မရန်ကုန်မြို့နယ်မှာနေထိုင်သူလူငယ်တဦးကပြောပြပါတယ်
။၈နာရီပွဲလောက်ဆိုရင်အဲ့ဒီကောင်တွေကရှင်းပတ်ပြီ။ဆက်ပြီးတော့အဲ့လိုတီးတဲ့အိမ်ဆိုရင်အဲ့လိုမတီးနေပါညာအော်ပြီးဆဲတယ်၊ဓမီးတွေထိုးတယ်အဲ့တော့ဆိုရင်ကြီးလေးပါပဲပြည်နေရတော့တမုံတီးတော့ဟိုတမုံညကတော့အဲ့လိုလေဟိုတမုံတီးတာကိုစောင့်ကြည့်ပြီးတော့နောက်ပြီးတော့မှလူငယ်အဖြစ်ပြီးတော့လို့ဆွဲသွားတာမျိုးရှိရလို့တော့ကြားတယ်ဒီနောက်ပိုင်းတော့လေဟိုတမုံတီးတာအသိမရှိတော့ဘူးအဲ့လိုလေးရင်လေးတော့ပြီးကြတယ
်ပြီးခဲ့တဲ့ရက်ပိုင်းကတော့အင်းစိန်မြို့နယ်ထဲမှာတင်မောကနေဆင်းလာပြီးကွာရန်တင်းဝင်နေတဲ့တင်မောသားနှစ်ဦးကိုတမုံတီးလို့ဆိုပြီးသူတို့တဲခုန်နေတဲ့ဟိုတယ်ကနေအထိလုံလုံရေးတက်တွေဘက်ကဝေရောက်ရိုက်နှက်ပြီးတော့ငွေသားနဲ့ပစ္စည်းတွေကိုတင်ယူသွားခဲ့ကြပါသေးတယ်ရှင်
။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။